အာရှဆင်အရေးအတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာဆင်မျိုးတုံးမဲ့အန်ဒီယန်နဲ့ဂျုံနေရတာကြောင့်ထိမ့်သိမ်းစောင့်ရှောက်ဖို့အသိပညာပေးတဲ့အနေနဲ့နိုင်ငံတော်ဝန်ဆင်စခန်းတွေမှာဩဂုတ်လ12ရက်ကနေ့ကမ္ဘာဆင်များနေ့အထိမ်းအမှတ်ကိုကြဲကြဲပြန့်ပြန့်ကျင်းပခဲ့ပါတယ်။ဒီအကြောင်းပြည်စုံကိုတော့ကိုထက်အောင်ခန့်ကပြောပြမှာပါရှင်
။ကမ္ဘာပေါ်မှာအိန္ဒိယပြီးရင်အာရှဆင်အရေးအတွက်ဒုတိယအများဆုံးရှိတဲ့မြန်မာနိုင်ငံမှာကမ္ဘာဆင်များနေ့ကိုနိုင်ငံတော်ဝန်မှရှိတဲ့ဆင်စခန်းတွေမှာကျင်းပပြုလုပ်ကြပါတယ်။ကမ္ဘာဆင်များနေ့အထိမ်းအမှတ်ကြီးမားတဲ့ပတ်သက်လို့ငလိုက်စကန်းသာဆင်စကန်းရဲ့တာဝန်ခံဦးမင်းသက်ဆွေက
ဟာလေမျိုးစုံပြောက်ွယ်တော့မဲ့ဆင်တွေကိုထင်းထင်းဆောက်ရှောက်ဖို့အတွက်အားလုံးဟာအသိပညာပေးဟိုဟာပေးကျင်းပတာခင်ဗျအဓိကတော့ဟာဆင်များနေ့ဟာကျင်းပတော့ကျွန်တော်ဒီဆင်တွေကိုဟာဟိုဘလူးဖောင်းလို့သူကလူတန်းအဆင်တွေပို့ပြီးချစ်ခင်မြန်လို့တက်ဟိုတက်ဘူးသူတာပေးရတော့ကျွန်တော်တို့အများကြီးပျော်ပါတယ်ဟုတ်
2021ခုနှစ်ကကောက်ထားတဲ့စီးရင်းစရာတွေကမြန်မာနိုင်ငံမှာတောဆင်ရိုင်းကောင်ရီ1000ကနေ1500ကျားရှိပါတယ်။ဒါပေမဲ့2010ကနေ2019ခုနှစ်ထိ9နှစ်တွင်းတောဆင်ရိုင်း122ကောင်တက်ခံခဲ့ရပါတယ်။စင်းနေအများဆုံးတက်ခံနေရတာဟာပဲခူးတိုင်းနဲ့အေရဝတီတိုင်းတို့မှာဖြစ်ပါတယ်။ရန်ကုန်တိုင်းမှာတော့စင်ထင်းထင်းကာကွယ်တွေလုပ်တဲ့အကျိုးဆက်ကြောင့်တောဆင်ရိုင်းတက်ဖြတ်မှုမရှိတာတစ်နှစ်ကျော်ရှိပြီဖြစ်ပါတယ်။တောဆင်ရိုင်းနေတက်ဖြတ်ခံရတာကိုကာကွယ်ထိန်းသိမ်းတဲ့အပိုင်းနဲ့ပတ်သက်လို့ရန်ကုန်တိုင်းဒေသကြီးတတော်ဦးစီးဌာနညွှန်ကြားမှုဦးသိန်းတို့က
ကျွန်တော်တို့ရန်ကုန်တိုင်းစစ်ဌာနတွေကလည်းကျွန်တော်တို့ဟိုဒီတိုက်အင်အားကူညီပေးပါတယ်ခင်ဗျာဒီအခွင့်အရေးနဲ့လည်းကျွန်တော်တို့ကဒီတရားမဝင်တဲ့ရှောက်ပွဲပန်းစည်းနဲ့ဒီစမုတ်စိုးတွေရဲ့ရန်ရန်နေပြီးတော့တောဆင်ရိုင်းတွေကာကွယ်မှုတွေဒီတော်ထဲမှာဆက်လက်ပြီးတော့ဒါတွေလည်းကျွန်တော်တို့ဆောင်ရွက်တာရှိပါတယ်တို့ဒီရဲ့ activity တွေရဲ့နောက်တစ်ခါကျွန်တော်တို့ရန်ကုန်တိုင်းကစင်မုတ်ဆိုးတွေကိုဖန်တီးကြပြီးရဲ့အားတွေကကျွန်တော်တို့တရားရုံးကလည်းတောင်းသုံးနှစ်ချခဲ့တာရှိပါတယ်ဆိုတော့ဒီဟာတွေရဲ့အကျိုးတရားမှုတွေလည်းပါပါတယ
်မြန်မာနိုင်ငံမှာတောဆင်ရိုင်းတွေမျိုးတုံးပျောက်ကွယ်မသွားအောင်ထိန်းသိမ်းလုပ်တဲ့နေရာမှာလည်းခက်ခဲတွေရှိနေပါတယ်ဒါနဲ့ပတ်သက်လို့ WWF မြန်မာရဲ့အကြီးအကဲဆက်သွယ်ရေးတာဝန်ခံကိုရဲမင်းတွင်က
တော့စင်ထင်းလေးနဲ့ပတ်သက်ရင်တော့အခက်အခဲကအဓိကတော့ဒီစင်ဒီတော့စင်နဲ့သူဟိုကြေးရွာမှာနေတဲ့သူတွေနဲ့ကြားပဋိပက္ခပါနော်အဲ့ဒီဟာလေးတွေရှိနေတဲ့အခါကျတော့ဟိုတစ်ခါတလေကြရင်ဒီစင်တွေကိုထင်းသိမ်းဖို့ဆိုပြီးဒေသခံတွေကိုပြောရတဲ့ဆံမှာခက်ခဲလေးရှိတာပါနော်ဥပမာဆိုလို့ရှိရင်တော့စင်တွေစိုက်ကင်းတွေဝင်ချက်တာမျိုးတော့ရွာတွေထဲကိုဝင်လာလို့ဒီစေပြောက်တွေဖြစ်တာမျိုးတွေရှိကြတဲ့အခါကျတော့တို့တီးရွာနေတဲ့လူတွေနေကြတော့ဒီစင်ကိုထိမ့်သိမ့်ဖို့ပြီးရောလာနေနေဖြတ်တယ်ပေါ့နော်အဲ့တော့ဒီစင်နဲ့လူနဲ့ပฏิပက္ခတွေကိုပါဖြည့်ရှင်းသိနိုင်ပါပဲစင်ထိမ့်သိမ့်တာပို့ပြီးတော့အဆင်ပြေတော့အဲ့ဒီအတွက်ကြောင့်စင်ထိမ့်သိမ့်ရောဒီစောစင်နဲ့လူနဲ့ကြားပฏิပက္ခကိုတကြိမ်နဲ့ဖြည့်ရှင်းဖို့တော့ကျွန်တော်တို့စူးစမ်းနေပါတယ်
2019ခုနှစ်ကကောက်ထားတဲ့စီးရင်စရာတွေကမြန်မာနိုင်ငံမှာတပတ်ကိုစင်ကောင်နှုန်းတက်ခံနေရပါတယ်။ဒီနှုန်းတိုင်းသာတက်ခံနေရမယ်ဆိုရင်တော့အာရှစင်ရေအတွက်ဒုတိယအများဆုံးဖြစ်တဲ့မြန်မာနိုင်ငံမှာစင်နေမျိုးတုံးပြက်ွယ်မဲ့ဘေးရန်တွေနဲ့ရင်ဆိုင်ရမှာလေဖြစ်ပါတယ်ခင်ဗျာ။